မောင်နေဆိုင်အာဆီယံ2ခုစလေကမ္ဘောဒီးယားဒုတိယနိုင်ငံရေးဝန်ကြီးဘရက်ဆွန်ကွန်ဟာသူ့ရဲ့ဒုတိယကျင်းပစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာမဲ့ဂျွန်လ29ရက်နေ့30ရက်နေ့မှာလည်းအခုရှိနေပါတယ်။ဒီပစဉ်အတွက်ကြိုတင်ညှိနှိုင်းမှုတွေလည်းရှိနေပြီဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောဆိုပါတယ
်။အမှားနဲ့ကျွန်တော်တို့ဒီလထဲမှာလာဖို့ရှိပါတယ်ဗျ။အခုမလေးရတဲ့ကျွန်တော်တို့ဆရာအစုကိုယ်စလေရဲ့ဂျွန်ဖက်ကောင်းပါဘောနော်။အဲသူတို့ကျတဲ့ဒုတိယနိုင်ငံကြားရေးဝန်ကြီးဆွေးနွေးတဲ့လူလာရောက်နေပါလား။လာရောက်နေဆိုကြကျွန်တော်တို့ဆိုရင်ဒီတော့ဗနာမစုကြီးတွေဒီကျွန်တော်တို့တောင်းပြလေရှိပါတယ်။ကျွန်တော်ဆရာအပြည်ပိုင်းပူပေါင်းဆောင်ရွက်ဝင်ကြီးနေတော့ဒါအစိုးရအနေနဲ့ဒီလိုစီတီဖောက်ရည်နဲ့ငင်းရည်ဆရာဝါပေးရတဲ့ဆိုင်သားလက်နဲ့ဆိုင်ဆိုပြီးငင်းရည်စုဝင်မှုတွေဆောင်ရွက်နေတာဟာပြီးအာဆီယံတူညီကဏ္ဍ92ပတ်သက်ပြီးပေါင်းရင်းမှာသိတာထင်ထားတဲ့ထုတ်ပြန်မှုတွေဖြစ်ပေါ်ဆောင်ရွက်နေတဲ့သိပါတယ်နိုင်ငံရဲ့ဒီကင်းကြီးဖြစ်ပြောတာဒေတာပင်းနဲ့နိုင်ငံတကာသိစရာရှိပုံစံမျိုးပြည့်စုံတဲ့အကြောင်းတွေကလည်းဆွေးနွေးကြပါလားဒီမှာပြရမယ်ဒီလိုမျိုးဆန္ဒပေါက်ထားမှုကိုညှဆောင်ရည်ပြည်ဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအဆင်ပြေကြောကြားခဲ့ပါတယ်။ဆောင်ရွက်လေဟာဒီမူကြုံရုံနဲ့ပူပေါင်းဆောင်ရွက်တဲ့အစီအစဉ်ကိုကံပိုးကူညီသွားမယ်အစီအစဉ်ကိုကျွန်တော်ဆောင်ရွက်ပါတယ်
။ဒီပြည်ခရဲ့တစ်ခေါက်အာဆီယံ2ခုစလေခီးစဉ်အတွင်းမှာဒေါ်ဆန်းစစ်ကြီးနဲ့တွေ့ပြန်ပြီးကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပန်ကြားခဲ့ပေမယ့်မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒေါ်ဆန်းစစ်ကြီးဟာလက်ရှိတရားရင်ဆိုင်နေရစေမလို့အာဆီယံကုစလေရဲ့အခုဒုတိယခီးစဉ်မှာလည်းတွေ့ပြန်မပေးနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။စင်ကာပူမှာလုပ်တဲ့ရှန်ဂရီလာဒေသတွင်လူမျိုးစုပွဲမှာဒီကနေ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးပွဲလုပ်ပါတယ်။အဲဒီမှာတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကအာဆီယံသဘောတူညီချက်၅ချက်ကိုအသေးစိတ်ဖော်ပြဖို့ဆိုပြနေပါတယ်။နိုင်ငံရေးဖြစ်ရှာဖို့ညှိနှိုင်းဆွေးနွေးမှုဆိုတဲ့နေရာမှာဒေါ်ဆန်းစစ်ကြီးနောက် NUG ဂျာဂလာမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားအတိုင်ပင်ခံကောင်စီတို့နဲ့တွေ့ဆုံညှိနှိုင်းမှုဆိုတာကိုထည့်သွင်းဖို့သူကအဆိုပြုနေရပါတယ်။ဒါမဲ့လည်းလက်ရှိနိုင်ငံရေးပြဿနာမှာအဓိကရှိနေတဲ့တပ်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းတွေနဲ့တော့ညှိနှိုင်းမှုမလုပ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကရည်ရွယ်ချက်ညင်ပယ်ထားပါတယ်ခင်ဗျာ။